ကမ္ဘာပေါ်မှာအကြီးအကဲဆုံးလူသားချင်းဆိုင်ရာပေးဒုက္ခကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေကိုကိုရိုင်းတွားရောက်ကြည့်ရှုဖို့ဧပြီလ26ရက်နေ့ကစတင်ထွက်ခွာလာတဲ့လုံခြုံရေးကောင်စီဖွဲ့ဝင်တွေဟာကူဝိတ်နိုင်ငံကိုရောက်ရှိနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကတန်မတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးက DOE ကိုအီးမေးလ်နဲ့တုံ့ပြန်ရမှာမြန်မာနိုင်ငံကိုဧပြီလ30ရက်နေ့မှာရောက်ရှိမှာဖြစ်ကြောင်းရေးသားထားပါတယ်။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေတွေ့ဆုံဖို့ရှိမရှိအတိမပြုတ်နိုင်သေးတယ်နဲ့အစ်စ်မြင့်အစိုးရအရာရှိတွေနဲ့တွေ့ဆုံဖို့ညွှန်းလင့်ထားတယ်လို့ဆိုပါတယ်။လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညှင်းခဲ့ပေမဲ့နောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်။ခီးစဉ်ကတော့မေလ2ရက်နေ့မှာအဆုံးသတ်မှာပါ။မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီသတင်းပတ်အကုန်မှာအရင်ဆုံးသွားရောက်ဖို့ရှိပါတယ်။လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေးအတွက်ခမန်းကြီးတသန်းကျော်ရှိသွားပြီဖြစ်ကြောင်းမနေ့တောက်ကြနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အမှုချုပ်ယုံပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသားပါတယ်ရှင်